တော်တော်ဒီအမျိုးသားတိုးတက်ရေးပါတီအနေနဲ့2025ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းဘယ်နဲ့ဦးလောင်းနဲ့များဘယ်နေရာတွေမှာများဝင်ရောက်ရှင်ပြိုင်သွားမလဲရှင်
ကျွန်တော်တို့ကတော့အကြမ်းပြင်းတော့ပြောလို့ရတယ်ပေါ့เนาะတိုင်းနယ်ပြည်နယ်14နယ်ရှိတယ်ကျွန်တော်တို့10ခုသို့မဟုတ်ရင်12ခုလောက်ကိုတော့ကျွန်တော်တို့ဝင်ပြိုင်သွားမယ်အရေအတွက်အပြင်ပြောမယ်လို့ပြောလို့ရှိရင်တော့ကျွန်တော်တို့နေရာနဲ့တုံးအောင်ကြတော့ကျွန်တော်ပြိုင်မှုရှိပါတယ်အဓိကကတော့အမျိုးသားလှုပ်တော့ပြည်သူလှုပ်တော့အဲ့ဒီမှာကျွန်တော်အဓိကထားသွားပါမယ်တိုင်းဒေသကြီးမှာတော့ကျွန်တော်တို့အ ပါတီဖြစ်တဲ့ပြည်ခိုင်ဖြူနောက်တော့ NLD တာဆာညာအကုန်လုံးကဒီနေ့ဒီသူတို့လည်းလှုပ်တုံးကင်တုံးမယ်ကျွန်တော်တို့လည်းလှုပ်တုံးကင်တုံးမယ်ပေါ့နော်နောက်ဆုံးကျွန်တော်တို့သတ်မှတ်ထားတဲ့ရှစ်ရက်အဲ့ဒီမတိုင်ခင်အထိပေါ့နော်ကျွန်တော်လှုပ်ကြကင်ကြအောင်ပါပဲသို့တော်လည်းကျွန်တော်တို့အချောတက်နိုင်မှာကတော့ဒီလ25ရက်နေ့လောက်ဆိုရင်တော့ကျွန်တော်အချောတက်နိုင်မှာဖြစ်ပါတယ
်ဆရာဒီကိုစလက်လောင်းတွေရောဘလို့အရေးချင်းတွေနဲ့များဆရာရွေးချယ်သွားမလဲရှင
်အခြေခံကျွန်တော်တို့ချမှတ်ထားတဲ့မူကတော့ဒီနေ့ရဲ့နေသားဒီနေ့အကြောင်းကိုပို့သိတယ်ဒီနယ်မှာသူကဩဇာတစုံတရာရှိရမယ်။ဒီနယ်ရဲ့အကျိုးစီးပွားတစ်ခုကိုသူကလုပ်ကင်နိုင်ရမယ်။ဒီနယ်မှာသူအကျင့်စာရိတ္တကောင်းရမှာပေါ့။အဲ့ဒီနယ်သားကိုနံပါတ်1ကကျွန်တော်ဦးစားပေးပါတယ်။နံပါတ်2ကတော့အဲ့ဒီနယ်မှာကတော့နှစ်ယောက်သုံးယောက်ဖြစ်လာမယ်ဆိုခဲ့လို့ရှိရင်တော့ကျွန်တော်တို့ကပညာရေးချင်းကိုကျွန်တော်ဦးစားပေးပါတယ်။နောက်သူ့ရဲ့အကျင့်စာရိတ္တကိုကျွန်တော်ဦးစားပေးပါတယ်။နောက်တစ်ခါဒီနယ်ပေါ်မှာဘယ်လောက်ထိကျွန်တော်တို့ဖွံ့ဖြိုးတိုးတက်ရေးကိုလုပ်နိုင်တဲ့နိုင်ငံရေး spirit ပေါ့။အဲ့ဒါရှိသလဲအဲ့ဒီပေါ်မှာမူတည်ပါတယ်ကျွန်တော်တို့
။ဆရာဒီနေ့ကျွန်မတို့တွေ့တဲ့အခါမှာပေါ့နော်ဆရာတို့ပါတီမူဝါဒကလည်းစစ်မှန်တော့အပြောင်းလဲအတွက်ဆိုပြီးတော့ကျွန်မတို့တွေ့ပါတယ်။ဒီစစ်မှန်တော့အပြောင်းလဲအတွက်ဆိုတာဘယ်လိုမျိုးမြားဆိုလိုတာလဲဆရာတို့လွတ်တော်တွေကိုရောက်တဲ့အခါမျိုးမှာဘလို့အပြောင်းလဲတွေကိုဆရာတို့ဖော်ဆောင်သွားဖို့များရှိမလဲရှင
်ဥပမာအပြင်စစ်မှန်သောအပြောင်းလဲလို့ပြောတဲ့အခါမှာကျွန်တော်တို့ဒီနေ့အစိုးရရောလွတ်တော်ရောသက်တမ်းကလေးနှစ်ကျော်သွားပြီသွားတဲ့ခေါင်းစဉ်ကဒီမိုကရေစီပြောထားတယ်ဒီမိုကရေစီရဲ့အနှစ်သာရအခြေခံအကျဆုံးက check and balance ပြန်လည်ထိန်းချုပ်မှုအရင်တော့အာဏာအရရကိုတဏှာတွေကဆူထားတယ်အခုအာဏာ၃ရောက်ကိုခွဲပေးလိုက်တယ်အဲ့အာဏာ၃ရောက်ကခန္ဓာကြီး၃ရာကတစ်ခုနဲ့တစ်ခုကိုပြန်လည်ထိန်းချုပ်မှုရှိရမယ်။အဲ့ဒီပြန်လည်ထိန်းချုပ်မှုစပြီးပျောက်နေတာကကျွန်တော်စိတ်မနာမဟုတ်ဘူး။ဥပမာပြကျွန်တော်ကိုယ်စလဲလွတ်တော်တဲ့မှာ၄နှစ်ရှိပြီ။တချို့ကိုယ်နယ်ကိုမရောက်တာတွေအများကြီးရှိတယ်။ကျွန်တော်တို့စီယုံကြီးလိုက်ဆင်းတဲ့ခါကျတော့အဲ့ဒီကိုယ်စလဲကိုအဲ့ဒီနေမြေကပြည်သူကနေတော့ပြန်ပြီးခေါ်ကျင်တယ်မကျေနပ်ဘူး။recall ပေါ့အဲ့ဒါမလုပ်နိုင်သေးဘူးအဲ့ဒါဘာကြောင့်မလုပ်နိုင်လဲဒါဆိုရင်ဒါစစ်မှန်သလားပေါ့ဒါကိုကျွန်တော်စစ်မှန်တယ်လို့မယူဆဘူးဆိုရင်အဲ့ဒါကိုကျွန်တော်ကစပြီးဥပဒေပြုတ်မယ်ကိုယ်စလဲတယောက်တည်းအရွေးချယ်များခံရရှိတော့သူ့ရဲ့ပိုင်ဆိုင်မှုကြီးညာပေးရတယ်ကျွန်တော်ဒီနေ့ဘာဖြစ်လို့ပိုင်ဆိုင်မှုကြီးညာတဲ့အဆိုအရရှုံးနေတယ်လဲတကယ်ဆိုလို့ရှိရင်စစ်မှန်တယ်ဆိုရင်ဒီပိုင်ဆိုင်မှုကြီးညာတဲ့ declaration ကဒီအဆိုအအောင်အမှာပေါ့အဲ့ဒါဘာလို့ကျွန်တော်တို့မအောင်လဲဒါကိုကျွန်တော်ကစစ်မှန်လို့ခေါ်မလားမဟုတ်ဘူးဆိုရင်ကျွန်တော်ဒါမျိုးတွေအစားကျွန်တော်ကပြန်ပြီးပြင်ရမှာပေါ့
အခုအပြောင်းလဲဆိုရင်ပေါ့နော်ဒီအားလုံးကဒီပြောနေကြတယ်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြောနေကြပါတယ်ဆရာတို့ရောဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ကိုရောဆရာတို့ဘယ်လိုသဘောထားမျိုးများရှိပါလဲရှင
်မူအားဖြင့်ပြောရင်တော့ဟလာဒါကိုပြင်ဆင်ရေးကိုကျွန်တော်လက်ခံပါတယ်ကျွန်တော်ပါတီနဲ့လက်ခံပါတယ်တူးချင်းအနေနဲ့လက်ခံပါတယ်ကျွန်တော်ပညာရှင်အနေနဲ့လည်းဒါကိုလက်ခံထားပါတယ်သို့တော်လည်းကျွန်တော်ဒီနေရာမှာထောက်ပြနေတာကဘာလဲလို့ပြောလို့ရှိရင်2008ဖွဲ့စည်းပုံအခြေခံဥပဒေကဘာဖြစ်လို့ပေါ်လာတာလဲအဲ့တော့နိုင်ငံရေးစနစ်တစ်ခုကနေတစ်ခုအခုပြောင်းမှာချုံးမွေမယ်လို့ယူဆလို့ပေါ့ဗျာအဲ့ဒီအချိန်တုန်းကတာဝန်ရှိတဲ့သူတွေက2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပြောင်းခဲ့တာပေါ့သို့တော်လည်းဖွဲ့စည်းပုံအခြေခံဥပဒေဆိုတာကအချိန်အကာလတစ်ခုနဲ့တစ်ခုမှာမတူဘူးဆိုတော့ပြောင်းတဲ့အချိန်မှာတော့နံပါတ်1ကဘူအဖြစ်ပြောင်းရမယ်ဒါကိုကျွန်တော်လက်ခံထားပြီသို့တော်လည်းကျွန်တော်တို့ဘာနားလည်ရမလဲဆိုလို့ရှိရင်ကျွန်တော်တို့ဒီနေ့ဖြတ်သန်းနေတဲ့အချိန်ကဘာအချိန်လဲအသွင်ကူးပြောင်းရေးကာလမှာတော့လက်ရှိဟိုဘက်ကပါလာတဲ့အနေအထားတွေကိုသူကပါလာမှာပဲအဲ့ဒါကိုကျွန်တော်တို့ကစံချိန်စံညွှန်းပြအောင်ဆိုခဲ့လို့ရှိရင်တော့အဲ့ဒီမှာပါနေတဲ့တာဝန်ရှိတဲ့သူတွေရဲ့ political skillsပေါ့ဗျာနိုင်ငံရေးကြွန့်ကျင်မှုပေါ့ဗျာနောက်တစ်ခါ negotiation skills ပေါ့ဗျာဒါလားညှိနှိုင်းတဲ့ skills တွေပေါ့အဲ့ဒါတွေလိုပါတယ်အဲ့ဒါတွေထက်မြက်ခဲ့မယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်ဒီထက်ပိုပြီးမြန်လိမ့်မယ
်ဟိုနောက်ဆုံးအနေနဲ့ပါဆရာတို့အခုပေါ့နော်အမျိုးသားတိုးတက်ရေးပါတီမှာပါတီဝင်အင်အားများဘလောက်လောက်များရှိနေပါပြီလဲရှင
်အဲအဲ့ဒါကတော့ကျွန်တော်တို့ပြောဖို့နည်းနည်းခက်တယ်အခုအချိန်ဒီထိကတော့ကျွန်တော်တို့ဟလားသိင်္ဂနန်းတော့ရှိတယ်ဒီနေ့အခုကျွန်တော်ပြောပြရင်လက်ဖြံမှာပြောင်းလိမ့်မယ်ဘာကြောင့်လဲဆိုတော့ဒီနေ့ပါတီဝင်အင်အားကနေ့စဉ်နဲ့အများနိုင်နေအများအကြီးကျယ်တိုးနေတယ်
အခုလိုဖြေကြပေးတဲ့အတွက် RFA ကကျေးဇူးတင်ပါတယ်ရှင့်
ဟုတ်ကဲ့ RFA ကိုလည်းကျွန်တော်ကျေးဇူးတင်ပါတယ်